အမဒီ cyber security law ပေါ့နော်ဒီ cyber နဲ့ internet လုံခြုံရေးဥပဒေအသစ်ထုတ်မယ်ဆိုတာကအခုဘယ်ချက်တွေအကြောင်းအခြေခံပြီးပြောနေရလဲဘယ်တော့လောက်မှအတည်ပြုမယ်လို့ပြောရတယ်ခင်ဗ
ျဟုတ်ကဲ့ဒီအရေးအကြီးတဲ့အခြေခံအချက်ကတော့အခုဒီ online မှာဒီ information အရန်နေပြန့်နေတာပေါ့နော်အထူးဖြစ်ကျွန်တော်တို့ဒီ protest တွေမှာဟာလာဒီဘလိုတွေဖြစ်နေတယ်ဟိုနောက်ဟိုတနေ့ကနေပြီးတော့မှဒီကောင်မလေးတနတ်နဲ့အပြစ်ခံရတာကိုကိုကွင်းကွင်းနဲ့ကြိုက်ပြီးတင်ပြတာတော့ပါအဲ့ရမျိုးတွေကိုသူတို့ကဒါ stop လုပ်ချင်တဲ့သဘောရှိတာပေါ့နော်ဒီအခုဥစားဒီ draft ကို circulate လုပ်ထားတာ15ရက်နေ့ February မှာအတည်ပြုမယ်လို့ပြောထားပါတယ်15ရက်နေ့ February မှာတိုင်
ကျွန်တော်အဲ့ draft ကိုကျွန်တော်တွေ့တယ်အဲ့မှာမြန်မာ cyber security law ပေါ့နော်အဲ့ဒါကစာမျက်နှာ3မျက်နှာ38မျက်နှာလောက်ရှိတယ်အဲ့တော့ဒီဟာကိုအခုလူတွေကြားထဲမှာလုပ်ငန်းရှင်တွေကြားထဲကိုဟိုနောက်ပြီးတော့ computer ကျွမ်းကျင်သူပညာရှင်တွေကြားထဲကိုဟိုဖြန့်ပေးလိုက်ပြီးတော့လာမယ့်15ရက်နေ့မှာအတည်ပြုပြီးထုတ်ပြန်မယ်လို့ပြောနေတယ်။အဲ့ဒီသတင်းကတော့အမှန်ပဲလားဘယ်လိုညွှန်ကြားချက်တွေလာတာလဲခင်ဗျ။အ
မှန်ပါတယ်ဒီအခုလောလောဆယ်ဒီ draft law ကိုဒီသူက circulate လုပ်ထားတာကတော့ internet service provider တွေ telecom provider တွေပြီးတော့ဒီ computer အဖွဲ့အစည်းတွေ computer အဖွဲ့အစည်းတော့မြန်မာ computer federation တို့မြန်မာ computer professional association တို့အဲ့ဒီဟာတွေကိုပို့ထားပြီးတော့ဒီ feedback ကို15ရက်နေ့မတိုင်ခင်ပြန်ပေးဖို့ဒီဟာကိုထောက်ခံတယ်ဒါမှမဟုတ်ဘယ်နေရာမှာပြင်သစ်နေပါ냐အဲ့ဒါမျိုးကို15ရက်နေ့မတိုင်ခင်ပြန်ပေးဖို့ဒီဟာ direction ပေးထားပါတယ်ခင်ဗျာဒါချက်ပေးထားပ
ါဒါနဲ့โอเคဒါဟိုအဲ့ဒီဥပဒေထဲမှာပါတဲ့အချက်တွေကိုမသွားခင်မှာเนาะဟိုတခုကျွန်တော်တို့ဒီလူတွေကြားထဲမှာပြောနေတဲ့အချက်ပေါ့เนาะအဲ့ဒါကဟိုဘာလဲဆိုတော့ဒီ internet နဲ့ပတ်သက်တဲ့ဒီဟိုဝန်ဆောင်မှုပေးနေတဲ့ဒါနတွေအဖွဲ့အစည်းတွေဒီဟိုလုပ်ငန်းကုမ္ပဏီတွေကိုတရုတ်ပြည်ကလာတဲ့ဒီဂျားဖြတ်ဒီလိုဟိုလုပ်တဲ့ဟိုစောင့်ကြည့်တဲ့စက်တွေပို့ပေးထားပြီးတော့ဒါတွေကိုတက်ဆင်ဖို့ညွှန်ကြားချက်လာတယ်ဆိုတာကရောဟုတ်သလားခင်ဗျအ
ာဟုတ်ပါတယ်အဲ့ဒါကတော့ဒီတရုတ်ပြည်ကလာတဲ့ firewall တွေပေါ့နော်ဒီ firewall တွေကို internet ဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေပြီးတော့ဒီ telecom provider တွေပေါ့ဥမာ Ooredoo Tele အဲ့လိုဟာမျိုးတွေကိုသူတို့ကဒီလုံးငယ်တဲ့နှစ်ရက်လောက်ကစပြီးတော့ပို့ထားပါတယ်ပို့ထားပြီးတော့ဒီဟာတွေအကုန်လုံးကို15ရက်နေ့ February မတိုင်ခင် operational ဖြစ်ရမယ်လို့ညွှန်ကြားချက်ပေးထားပါတယ်ညွှန်ကြားချက်ပေးထားတဲ့အပြင်ကိုဒီ configuration လုပ်တဲ့အခါမှာလဲဒီ draft cyber law ရဲ့ requirement နဲ့တခါတည်းတစ်ချီတညီတည်းညီစေဖို့ဒီဟာပြင်ဆင်ထားဖို့သူတို့ပြောပါတယ်ဥမာဟို log တွေကိုတင်ထားမယ်ဆိုလို့ရှိရင်3နှစ်တစ်စာတင်ရမယ်ဆိုတဲ့ဟာတို့ပါတို့အဲ့ဒါတွေအကုန်လုံးကပြင်ဆင်ဖို့တခါတည်းပြောထားပါတယ်
အဲ့မှာအခုပြောသွားတဲ့တိုင်းမှာဟို firewall ဟိုဟာတွေပေါ့နော်ဟို PC တွေဆိုတော့ဒါက software တွေကိုပြောတာလား hardware တွေကိုပြောတာလ
ား hardware တွေပါ hardware
တွေ Okay သူကဘာတွေလုပ်နိုင်တာလဲအထူးသဖြင့်အဲ့လိုအဲ့ဒီ PC တွေက
ဒီဒီဟာတွေကတော့ latest technology firewall တွေဖြစ်တယ်အဲ့ဒါကဘာလို့လုပ်ရလဲဆိုတော့ဒီဥမာကျွန်တော်တို့ internet မှာ traffic ရှိတာပေါ့နော် traffic ဆိုတာကျွန်တော်တို့ရိုးရိုးဟလာဒီကျွန်တော်တို့ဒီ Facebook သုံးတယ်ဆိုတော့ you Facebook traffic ရှိတယ်ဒါပေမဲ့ဒီ Facebook traffic က encrypted လုပ်ထားတော့အထက်အဟောင်းကိုကြည့်လို့မရဘူးဆိုတော့ဘယ်သူကဘာပို့နေလဲဆိုတော့မသိနိုင်ဘူးကွာဒါပေမဲ့ဒီ latest technology firewall မှာဒီ deep packet inspection ဆိုတဲ့ features တွေပါတယ်အဲ့ဒါတွေကဒီ traffic ကိုအထက်အဟောင်းအထိဝင်ကြည့်လို့ရတယ်ပြီးတော့ဘာ data တွေ transfer လုပ်နေလဲဆိုတာအကုန်လုံးကြည့်လို့ရတယ်ဆိုတော့ဒီ latest technology နဲ့သူတို့ဒီ internet ကိုထိန်းချုပ်နိုင်ဖို့စူးစားတယ်လို့ကျွန်တော်မြင်ပါတယ
်အဲ့တော့အဲ့ထဲမှာအပြင်ကိုထပ်ပြီးတော့ညွှန်ကြားချက်ကဒီလို firewall နဲ့ဟို monitor လုပ်တယ်ပေါ့နော်စောင့်ကြည့်မယ်ပြီးတော့ data တွေကိုသိမ်းထားမယ်တစ်နှစ်အတွင်းသိမ်းထားပြီးတော့ဒါသိမ်းထားမယ်ဆိုရင်3နှစ်တောင်သိမ်းထားရမယ်ဆိုပြီးတော့ညွှန်ကြားတယ်ပြီးတော့
ဟုတ်ပါတယ
်စိုးရကလိုအပ်လို့ရှိရင်ဒါတို့ကပေးရမယ်ပေါ့အဲ့ဒါတွေကို
မှန်ပါတယ်အစိုးရလိုအပ်ရင်တောင်းတာနဲ့ချက်ချင်းပေးရမယ
်အစိုးရလိုအပ်ရင်တောင်းတာနဲ့ချက်ချင်းပေးရအဲ့လိုအချိန်ချက်ကအရင်တော့ရှိတာ
မရှိပါဘူးခင်ဗျာမရှိပါဘူး
ဟုတ်ပြီအဲ့ဒါကအခုလောလောဆယ်ဘာတွေဖြစ်လာနေလို့အခုဒါကဒီ2ရက်3ရက်အတွင်းမှာဒါတွေဖြစ်လဲဘာကြောင့်လဲဆိုတော့လွန်ခဲ့တဲ့အပတ်တုန်းကဒါဆီအနာသိမ်းပြီးတဲ့နောက်ပိုင်းမှာတယ်လီဖုန်းဆက်သွယ်ရေးတွေရှော့ချဖြတ်တယ်နောက်ပြီးတော့အင်တာနက်တွေနည်းနည်းလေး speed တွေညော့လာတယ်ပြီးတော့ Facebook ကိုနဲ့တခြားအဲ့လိုဟိုလူမှုကွန်ရက်ကထဲအဟာတွေကိုပေါ့နော်ဒီဘက်ကနေပြီးတော့ဝန်ဆောင်မှုပေးတာကိုရပ်ဖို့ဆိုပြီးညွှန်ကြားချက်တွေထုတ်တယ်ဒါတွေနဲ့မလုံလောက်ဖြစ်နေအခုဒါထပ်ပြီးတော့ဟိုအခြေအနေကိုတော့ပို့ပြီးတင်းကျပ်စေရဲဆိုတဲ့သဘောလားတခြားဘာရည်ရွယ်ချက်တွေရှိသေးလဲ
အဓိကတော့ဗျာဒီအခုအရင်တော့ကသူတို့လုပ်နေတဲ့ ဟိုနီးနီးတွေပေါ့နော်ဥမာအင်တာနက်ကိုဖျက်ပစ်တာတော့အင်တာနက်တစ်ခုလုံးကိုပိတ်ပစ်တာတော့နောက်ပြီးတော့ဒီအကုန်လုံးကိုဘန်ပစ်တာတော့ကြတော့ကျွန်တော်တို့ဗမာပြည်မှာရှိတဲ့ဟို business တွေကိုထိခိုက်စေတယ်လေဟိုအထူးသဖြင့် banking industry ပေါ့ကျွန်တော်တို့ရဲ့ဒီ banking industry
ကအင်တာနက်ကို rely လုပ်ပေါ့အင်ပေါ
့ဟုတ်တယ်အင်တာနက်ပေါ်မှာအလုပ်လုပ်နေရတာဆိုတော့ဒီအင်တာနက်ကိုအကုန်လုံးပိတ်လိုက်ရင် ban တွေအလုပ်မလုပ်ဘူးဆိုလို့ရှိရင်ပို့ပြီးတော့ issue တွေကပိုများလာမယ်လေဆိုတော့သူတို့အနေနဲ့ဒီဟာကို pinpoint လုပ်ပြီးတော့ block နိုင်ဖို့အတွက်သူတို့ဒီ facility တွေလိုရယ်ပေါ့နော်ဆိုတော့နောက်တစ်ခုကဒီ internet ပေါ်မှာဒီအထူးသဖြင့် information ပြန့်လာ ਉ သူတို့ကဒီဟာကိုဟို control လုပ်ချင်ထိန်းနေတာပေါ့အထူးသဖြင့်ဒီ fake news တွေပြန့်လာတော့နောက်ပြီးတော့ဒီလိုမျိုးတကယ်ဟို protest news တွေ abuse report တွေဒီလိုမျိုး online နေနဲ့တက်တယ်နောက်ပြီးတော့ဒီနိုင်ငံသားဒီဟို media တွေနဲ့ဆက်သွယ်ပြီးတော့ direct ဆက်သွယ်ပြီးတော့ဒီ information တွေကိုမပြတ်ပို့နိုင်နေတာတွေကိုသူတို့ control လုပ်ချင်ရှင်းပြောနေ information flow control လုပ်ချင်တဲ့သဘောရှိတယ်ဒါပေမဲ့အဲ့လို control လုပ်တဲ့အခါမှာဒီဘက်ကနေပြီးတော့ side effect တွေမဖြစ်စေဖို့အတွက်ဒီလိုမျိုး technology ကိုလဲရခြင်းဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့ဒီသူတို့ internet ကိုပိတ်ချလိုက်လို့ရှိရင်ဗမာပြည်ကဘန်နေတော်တော်များများအလုံးမလုံးတော့ဘာလို့ဆိုတော့ဗမာပြည်ကဘန်နေတော်တော်များများသူတို့ရဲ့ infrastructure Amazon တို့ဒီ Huawei တို့ဒီ Microsoft တို့ရဲ့ cloud တွေပေါ်မှာတင်ထားတာဆိုတော့ဒါတွေအကုန်လုံးဖျက်လိုက်လို့မရဘူးဆိုတော့သူတို့အနေနဲ့ဒီနီလောင်းကိုသွားတာဖြစ်တယ်
ဟုတ်ကဲ့ဆိုတော့ပြောတဲ့အထဲမှာ Huawei ဆိုတာလည်းပါတယ်အခုဟိုလက်တလော့ဒီ internet ဝန်ဆောင်မှု company တွေကိုပို့ပေးထားပြီးတော့15ရက်မတိုင်ခင်အပီးတက်ရမယ်ဆိုတဲ့ set တွေကလည်း firewall set တွေကလည်း Huawei ရဲ့ set တွေလို့ပြောတယ်ဟုတ်တယ်နော်အဲ
့ဒါတော့ကျွန်တော်တို့လည်းကြားပါတယ်ဒါပေမဲ့ confirm တော့ကျွန်တော်တို့သိချာမသိရသေးပါဘူးဒီလိုပဲဟိုဒီ industry ကလူတွေအချင်းချင်းပြောကြတာပေါ့နော်တို့တရားတော့ Huawei ကလာတဲ့ device တွေဖြစ်တယ်လို့ပြောပါတယ်ဟုတ်ကဲ့
အဲ့တော့ပြီးခဲ့တဲ့ရက်ပိုင်းပေါ့နော်အဲ့တုန်းကတရုတ်ပြည်ကလေးမြန်နေအဲငါးစီးလောက်ဆင်းလာပြီးပစ္စည်းတွေချတယ်ပါညာဆိုတဲ့သတင်းတွေရောဆက်ဆက်နိုင်လား
ဆက်ဆက်နိုင်ပါတယ်ဖြစ်နိုင်ပါတယ်ခင်ဗျဟုတ်ကဲ့ကိုကတော်တော်ရောက်ရှိလာတာဖြစ်ပါတယ
်ဟုတ်ပြီအဲ့တော့တဘောကဒါပြန်ချုပ်ရမယ်ဆိုလို့ရှိရင်ဒါအခုလောလောဆယ်ဒီ internet ဝန်ဆောင်မှု company တွေကိုဒီ cyber security law ဆိုတဲ့စာမျက်နှာ38မျက်နှာရှိတဲ့ဥပဒေမူကြမ်းကိုပေးပို့ပြီးတော့ဒီကိစ္စတွေကိုတုံးတပ်ဖို့ပြီးတော့ဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့အကြောင်းကြားဖို့15ရက်နေမတိုင်ခင်ပေါ့နော်အဲ့ဒီမတိုင်ခင်မှာလဲဒါကဥပဒေကြောင်းအရာနောက်တစ်ခုကလဲဒါဆိုလိုအပ်တဲ့ထိန်းချုပ်နိုင်စွာရှိတဲ့စက်ပစ္စည်းတွေကိုမဖြစ်မနေတတ်ရမယ်ဆိုပြီးပေးပို့ထားပြီးပြီဆိုတော့ဒါကဒါနှစ်ဖက်ပြိုင်လူဟိုအချင်းကိုက်ပြီးလုပ်နေကြတယ်ဆိုတဲ့သဘောပေါ့နော်အဲ့တော့ဒီနေရာမှာကျွန်တော်အခု cyber security law ဆိုတဲ့အထဲမှာပါတဲ့ဟုတ်ဥပဒေပေါ့နော်ဥပဒေထဲမှာပါတဲ့အရေးကြီးတဲ့အချက်ကလေးကျွန်တော်နည်းနည်းဆွေးနွေးခြင်းနဲ့အဲ့တော့
ဟုတ်ကဲ့
ဒီအရေးကြီးတဲ့အချက်ကလေးထဲမှာဟိုကျွန်တော်လည်းအကျဉ်းတော့ဖတ်ကြည့်လိုက်တယ်ဖတ်ကြည့်လိုက်တဲ့အခါကျတော့ဒါဒီဝန်ဆောင်မှုကုမ္ပဏီတွေအပေါ်ကိုကန့်တတ်တဲ့အချက်ကဒါဟိုလိုင်စင်တွေပြန်လျှောက်ရမယ်နောက်ပြီးတော့သူစစောကပြောတဲ့ဒီသူတို့ပြောတဲ့ထိန်းချုပ်မှုတွေပေါ့နော်ဒီကိစ္စတွေတော့ထိန်းသိမ်းထားရမယ်ဟိုအချက်အလက်တွေကိုပေါ့နော်ဒါစောင့်ကြည့်ရမယ်ဆိုတော့ဒါပြင်တခြားထူးထူးခြားခြားပါပါလေဒါဝန်ဆောင်မှုကုမ္ပဏီတွေပေါ့တင်းကျပ်တဲ့ကိစ္စပေါ့နော်အဲ့ဒါဘာတွေပါလေလဲ
ဒီဝန်ဆောင်မှုကုမ္ပဏီတွေနေမဟုတ်ဒီ access ပေါ်မှာလဲသူကတင်းကျပ်တာပေါ့နော်ဒီလူတိုင်းရဲ့ information ကိုသိရမယ်ဒါပေမဲ့သူတို့လုပ်တဲ့ပုံစံကဘာလဲဆိုတော့ဒီ service provider တွေအနေနဲ့ကသူတို့ရဲ့ service ကိုသုံးနေတဲ့လူရဲ့ information detail ကိုအကုန်လုံးသိထားရမယ်ပြီးရင်ဒီ information ကိုသူတို့ provide လုပ်ရမယ်ဆိုတဲ့သဘောကိုတက်ရောက်အထူးဖြင့်သူတို့ရေးထားတဲ့အထဲမှာဒီထဲမှာဟိုတခုဆိုလို့ရှိရင်သူတို့ကပိတ်ဆိုတာနဲ့ချက်ချင်းပိတ်ရမှာဘာ reason မှပေးလို့မရဘူးဘာဟို business exemption မှတောင်းလို့မရဘူးဆိုတဲ့သဘောမျိုးလည်းရှိတယ်နောက်တစ်ခုကဟို practical မကြတဲ့ဟာတော်တော်များများကဘာလဲဆိုတော့ server ကိုသူတို့ပြောတဲ့နေရာမှာပဲထားရမယ်ဆိုတော့တကယ်လို့ကျွန်တော်တို့ Google တို့ Facebook တို့တွားပြီးတော့ဒီနေရာမှာလာထားပေးလို့တော့ပြောလို့လည်းမရဘူးလေသိရမလားအဲ့တော့ကျွန်တော်တို့နောက်တစ်ခုကဟို cloud service provider တွေအနေနဲ့လည်း cloud service ကိုဗမာပြည်မှာပေးလို့မရတော့ဘာဖြစ်လို့လဲဆိုတော့စားတဲ့ထားတဲ့ server ကဒီပြည်တွင်းမှာသူတို့ပြောတဲ့နေရာမှာပဲထားရမယ်ဆိုတော့ဆိုရှင်းပြောရင်တော့တော်တော်ကြီးကိုမကိုက်ညီတဲ့မစီလျော်တဲ့ဥပဒေမူကြမ်းလိုမျိုးဖြစ်နေပါတယ်ခင်ဗျာ
။အော်ဒါဟိုတရုတ်ပြည်မှာရှိတဲ့ဥမာ data တွေကိုသူတို့က country control ပေါ့နော်နိုင်ငံထဲမှာပဲ control လုပ်လိုက်တယ်ဆိုတဲ့ပုံစံမျိုးဖြစ်နေတာပေါ့။ဒါcloud
န
ေဟိုတခြားတကယ်ကမ္ဘာအနှံ့မှာရှိတဲ့ global အဲ့လို storage မှာထားတာမဟုတ်ဘဲねဒီ data တွေအကုန်လုံးကိုဒီနိုင်ငံကနေပြီးတော့ control လုပ်မယ်ဆိုတဲ့ပုံစံမျိုးဖြစ်သွားတာပေါ့
မှန်ပါတယ်ခင်ဗျမှန်ပါတယ်မှန်ပါတယ်ဆိုရှင်းတော့ data ကိုဗမာပြည်ထဲမှာပဲထားရမယ်တကယ်လို့ဒီလိုအပ်ရင်ဒီ data ကိုလည်းဗမာပြည်တွင်းမှာပဲသူတို့သိမ်းပိုက်မယ်ဆိုတဲ့သဘောမျိုးကိုတက်ရောက်ပါတယ်
ဟုတ်ကဲ့အဲ့တော့လူစစောပြောတဲ့အထက်မှာနောက်တစ်ခုကပါလဲဆိုတော့လူတွေရဲ့အချက်အလက်တွေအကုန်လုံးဟိုတည်ထားရမယ်ဆိုတော့ဒါဟိုနောက်ပြီးတော့ကျွန်တော်ဆက်ဖတ်ကြည့်လိုက်တဲ့အခါကျတော့လေအကောင့်တူတွေပေါ့နော်အကောင့်တူတွေလောက်တာအစအရေးယူနိုင်တယ်ဆိုတဲ့ပုံစံမျိုးသူရေးထားတယ်ဒီပြည်ထောင်
ဟုတ်
နေ
ပါ
အ
တ
ခ
ယ်
ြေနေဆိုလို့ရှိရင်လဲဟိုတခြားဟိုပုံမှန်66ပေါ့နော်ဒီဂါကြီးနဲ့တဲပို့ပြီးတော့အသေးစိတ်လာတာတွေ့ရတယ်အထူးသဖြင့်
မှန်
ဒ
ပ
ီ
ါတယ်
ဆိုရင်လူတယောက်ချင်းစီကိုပဲဥမာအဖွဲ့အစည်းတစ်ခုကိုထိခိုက်အောင်ရေးတာတို့ဟိုလိမ်မှုကိစ္စဟာတွေကိုတင်တာတို့ဟိုသွေးကွဲအောင်လုပ်တယ်ဆိုရဲဆွဲဆွဲချက်မျိုးနောက်အကောင့်တူပေါ့နော်အဲ့ဒါ
ဟုတ်ကဲ့
မျိုးတွေအစားထောင်ဒဏ်3နှစ်တွေကြာမယ်တို့အဲနောက်ပ
ဟ
ြီး
ု
တ
တ်
ော့ဒီဒဏ်ငွေလည်း300လောက်ရှိမယ်နဲ့တူတယ်အဲ့ဒါမျိုးတွေ
ဟုတ်
ပ
က
ါ
ဲ့
ကြာတွေ့ရဆိုတော့ဟိုတခြားဒီတဲ့ပို့ပြီးတင်တဲ့တခြားဟိုထူးခြားတဲ့ချက်တွေရောရှိတယ်အဲ့ဒါလေးတွေချက်လောက်ထောက်ပြပါအောင်ကျွန်တော်လည်းအကြမ်းဖျင်းပဲဖတ်ရတယ်ဆိုတော့လေ
ဟုတ်ဟိုကျွန်တော်လည်းအကြမ်းပြင်းမဲ့ကျွန်တော်လည်းဖတ်ထားတာပါဒါပေမဲ့ဒီဟိုပြဿနာကဘာလဲဆိုတော့တို့ကဒီအခုအကောင့်အတူဖွင့်တာတို့ဟဲ့လားအွန်လိုင်းပေါ်မှာ post တင်တာတို့တို့ကပြဿနာရှာတင်တယ်ဆိုတော့ဥမာ online ပေါ်မှာ post တင်တယ်ဆိုလို့ရှိရင်ဟိုတို့ဆွဲချက်ချတဲ့ဟာနဲ့ညှိတယ်လေသိရမလားဥမာ66ကကြီးဆိုလို့ရှိရင်66ကကြီးကလူတစ်ယောက်ကိုသိစော်ကားတယ်ဆိုတော့မှသူ့ကိုထိခိုက်တယ်ဆိုတော့မှညှိတာဒီဟာကကျတော့ blanket လို့ပြောဖြစ်သွားတယ်သူတို့နဲ့မစီလျော်တဲ့ဟာကိုတင်တယ်ဒီဟာကိုတင်တဲ့အတွက်ဖမ်းတယ်ဆိုတဲ့ပုံစံမျိုးဖြစ်တယ်အကို
အဲ့တော့ဒါအကောင့်တူရှိနေရယ်ဆိုတာကိုလည်းမြင်တယ်ဆိုလို့ရှိရင်လည်းဒါအကောင့်တူလုပ်မှုနဲ့အေးအေးယူခံရမယ်ဆို
မှန်ပါတယ်မှန်ပါတယ်ဥမာကျော်လာကျွန်တော်တို့ကဗျာအခုဒီဟိုဒီဆန္ဒပြတဲ့အကြောင်းတွေတင်နေတယ်ဒါပေမဲ့ကိုယ်အကောင့်ကနေမတင်ကျွန်တော်အကောင့်တစ်ခု create လုပ်ပြီးကိုယ့်အကူတင်လိုက်တယ်ဒါပေမဲ့အဲ့ဒီဟာကိုတို့ကတိသွားတယ်ဆိုလို့ရှိရင်ဒီဥမာ internet connection အရာတို့ lock တဲ့အရာကျွန်တော်အိမ်ကနေပြီးတော့ဒီဟာကို access လုပ်တယ်ဆိုလို့ရှိရင်တို့အနေနဲ့ကျွန်တော်လာဖမ်းပြီးတော့ account တူလုပ်မှုနဲ့ကျွန်တော်ဟိုတရားစွဲလို့ရတယ်ပေါ့
ဟုတ်ကဲ့အဲ့တော့အခုဒီဟာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကွန်ပျူတာအသင်းချုပ်တို့နောက်ပြီးတော့ဒီဝန်ဆောင်မှုပေးနေတဲ့ company တွေအနေနဲ့ရောဘယ်လိုတုံ့ပြန်ကြမယ်လို့ကြားလဲဟိုတုံ့ပြန်တာရောမထွက်သေးဘူးပေါ့နော်ဘယ်လိုတွေဝေဖန်ပြောဆိုနေတာရှိလဲ
ဟိုမြန်မာ IT industry ကလူတော်တော်များများရောဒီဟာကိုအားလုံးစန့်ကျင်ကြပါတယ်သူဖြစ်ဒီတရားမဝင်တဲ့အစိုးရပေါ့နော်ကျွန်တော်တို့လက်မခံတဲ့စစ်အစိုးရပြဋ္ဌာန်းတဲ့ဥပဒေမို့လို့အားလုံးကတညီတညွတ်ထဲခန့်ကွက်ကြပါတယ်ဒါပေမဲ့မြန်မာကွန်ပျူတာဖက်ဒရေးရှင်းလိုမျိုးမြန်မာကွန်ပျူတာဖက်ဒရေးရှင်းကတော့အစိုးရရဲ့လမ်းစဉ်ကိုလိုက်ဖို့ရှိပါတယ်သူတို့ကတော့ဒီဟာကိုခန့်ကွက်မှာလည်းမဟုတ်ဘူးသူတို့ဒီဟာကို endorse လုပ်ပေးဖို့ရှိပါတယ်ခင်ဗျမြန်မာအထူးဖြင့်မြန်မာကွန်ပျူတာဖက်ဒရေးရှင်းကဒီအစိုးရတော်တော်များများ CEC တွေပေါ့နော်မြန်မာကွန်ပျူတာဖက်ဒရေးရှင်းရဲ့ EC တွေကဒီအစိုးရနဲ့ပတ်သက်ပြီးတော့ project တွေယူပြီးတော့လုပ်နေတဲ့လူတွေဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကအစိုးရကိုလွန်ဆန်နိုင်လိမ့်မယ်လို့လည်းကျွန်တော်တို့မထင်ဘူး။နောက်ပြီးတော့ IT industry ကိုလည်းသူတို့တကယ် represent လုပ်လိမ့်မယ်လို့ကျွန်တော်တို့မထင်ပါဘူးခဗျ။အ
ဲ့တော့ဒီဝန်ဆောင်မှုပေးနေတဲ့နိုင်ငံခြားကုမ္ပဏီတွေရောဥပမာအဖြစ် Telinor တို့လိုအခု Telco ကုမ္ပဏီတွေပေါ့အဲ့ဒါတွေကရောဘယ်လိုပြန်ပြီးတုံ့ပြန်မယ်ထင်လဲ။
ကျွန်တော်ထင်တော့သူတို့ရဲ့ဒီ public engagement or policy နဲ့သူတို့သွားမယ်ထင်ပါတယ်။သူတို့ရဲ့မိခင်ကုမ္ပဏီတွေကိုသူတို့ပြန်မေးပြီးတော့ဒီဟာကိုဆက်ပြီးတော့ follow လုပ်မလားမလုပ်လားဆိုတော့သူတို့ပြန်ပြောမှာပေါ့နော်။ဒါပေမဲ့ကျွန်တော်ထင်တာတော့ Telinor တို့ Ooredoo တို့ကတော့ဒီဟာကိုထောက်ခံလိမ့်မယ်လို့မထင်ဘူး။ဒါပေမဲ့သူတို့ထောက်ခံကမထောက်ခံဒီဟာကဥပဒေအနေနဲ့ကတော့ဖြစ်လာမှာပဲ
။အဲ့တော့ဒီဥပဒေကြီးကလည်းဒါပေမဲ့ဟိုကြည့်ရတာကနေချင်းညချင်းဆွဲလိုက်တဲ့ဥပဒေတော့မဟုတ်ဘူးလေ။ဟိုကြည့်ရတာတော်တော်လေးကိုဟိုနိုင်ငံတကာတခြားကိစ္စဟိုတေချာဆွဲထားပြီးတော့မှအခုထုတ်ပြရတယ်ဆိုတဲ့သဘောလားအရင်တော့ဒီဥပဒေအကြောင်းကြားဘူးလား
အာကျွန်တော်တို့ကြားဘူးတာအတော့လွန်ခဲ့တဲ့နှစ်နှစ်လောက်ကဒေါန်ဆန်းစုကြည်အစိုးရလက်ထက်မှာဒီ Roland Berger ဟို consulting ကနေပြီးတော့အဆင့်ဒီဟိုကျွန်တော်တို့ပမာပြည်ရဆက်သွယ်ရေးဝန်ကြီးဌာနကိုဒီ Singapore company TPC consulting နဲ့ချိတ်ပြီးတော့ cyber security law draft ကိုရေးခိုင်းခဲ့ပါတယ်အဲ့ဒီတော့မှာ TPC ကရေးပေးတဲ့ draft law ရှိပါတယ်အဲ့ဒါကတော့ Singapore က cyber security law နဲ့တော်တော်ကြီးကို similar ဖြစ်ပါတယ်သူတို့ကအဲ့ law draft ကိုပေးတဲ့အချိန်မှာကျွန်တော်တို့ရဲ့ဒီဘက်က MODC ကဒီဟာကိုဒီဗမာပြည်မှာရှိတဲ့တက်သည့်ပညာရှင်တွေကိုမျှဝေပြီးတော့ comment တောင်းတယ်ပေါ့နော်တကယ် comment နဲ့ feedback တောင်းတဲ့အခါမှာဒီ Singapore ရဲ့ law ကဗမာပြည်နဲ့တိုက်ရိုက်ကြီးမဆက်တဲ့အားကိုတွေ့တဲ့အတွက်ကြောင့်မို့လို့ဒီဟာကိုမတုံ့သင့်ပဲနဲ့ဒီဟာကို guide အနေနဲ့ပဲတုံးပြီးတော့ဒီဗမာပြည်က law တစ်ခုကို formulate လုပ်ဖို့ဆိုပြီးတော့အကြံပြန်ပြုကြပါတယ်အဲ့တော့အဲ့ဒီအချိန်မှာ MOTC နဲ့ TPC နဲ့အကြီးအကျယ်စကားများကြပြီးတော့ပတ်စံပြန်တောင်းတာတွေပါလေအထီတော်ဖြစ်ခဲ့ကြပါတယ်ခင်ဗျဒါပေမဲ့ဒီ law ကိုကျွန်တော်တို့ဒီဟာကိုပြန်ပြီး enact မလုပ်ဘဲနဲ့ဆက်ပြီးတော့ ရေးနေတယ်လို့ပဲကျွန်တော်တို့ဆက်ကြားပါတယ်ဒီဟာကိုဟိုဘာမှဆက်ပြီးတော့ account ထဲပေါ်တဲ့ဘာညာဆိုတော့မတွေ့ပါဘူးဒါပေမဲ့အခုဒီရပိုင်းအတွင်းကြောင့်ဒီနေ့မှာပေါ့နော်ကျွန်တော်တို့ဒီ draft ကိုပြန်ပြီးတော့ထွက်လာတယ်ဆိုတော့ကျွန်တော်တို့ပြန်တွေ့ရတာပါဟုတ်ကဲ့
အဲ့တော့အခုဒီနေ့ပြန်ထုတ်လိုက်တဲ့ဟိုမူကြမ်းပေါ့နော်ဒီမူကြမ်းကအရင်ဟိုစင်ကာပူမှာရှိတဲ့ cyber security law နဲ့တော်တော်လေးဆင်တယ်လို့ပြောလို့ရတာပေါ့အဲ့လိုလား
ဟုတ်ကဲ့တော်တော်လေးဆင်ပါတယ်တော်တော်လေးဆင်မယ်ဆိုတာ requirement တချို့ဒီဟို regulatory ဘိုင်းကတော့တော်တော်လေးဆင်ပါတယ်ဒါပေမဲ့ဒီဘက်က intrusive ဟိုဥစားဒီ surveillance ဘိုင်းကတော့ဒါဗမာပြည်ကထည့်လာလို့ကျွန်တော်မြင်ပါတယ်ခင်ဗျဟ
ုတ်ကဲ့ဒါကအခုခေါင်းစဉ်ကလည်းဒါနိုင်ငံစီချုပ်အုပ်ချုပ်ရေးကောင်စီကနေပြီးတော့ပြဋ္ဌာန်းနေဆိုတဲ့ခေါင်းစဉ်နဲ့သူရဲ့ဟိုဒီအပြစ်ဒဏ်ချမှတ်မှုလို့ဘာလို့အဲ့ဒါတွေကထပ်ဒီဘက်မှာထပ်ပြီးတော့ထည့်ထားတာ ਨੇ ဒီနော
်မှန်ပါတယ်ခင်ဗျာမှန်ပါတယ်
အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တို့ဆွေးနွေးဖို့တတ်မှတ်ထားတဲ့ရက်ကဘယ်တော့လဲပြန်ပြောပါအောင်အဲ့ဒါဒီဘယ်လို
15ရက် February ပါတို့ကဒီအောင်နောက်ဆုံးထားပြီးတော့15ရက်မတိုင်ခင်နောက်ဆုံးထားပြီးတော့ပို့ရမယ်လို့ပြောထားပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာနော်ဒီအဲ့တော့ဒါဆိုလို့ရှိရင်တော့ကျွန်တော်တို့ဒီရက်ပိုင်းတွေအတွင်းမှာဘာတွေဆက်ဖြစ်လာမလဲဆိုတော့ကျွန်တော်တို့ကြည့်ရမှာပေါ့နော
်မှန်ပါတယ်ခင်ဗျာဒီကျွန်တော်မြင်လာတော့15ရက်နေ့နောက်ပိုင်းမှာဗမာပြည်ထဲကနေပြီးတော့VPN တွေကြော်ပြီးထွက်တာတို့ Facebook ပေါ်တက်တာတို့တော်တော်များများဟိုယော့သွားလိမ့်မယ်လို့ကျွန်တော်မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့တို့ဒီ device တွေ active ဖြစ်လာပြီဆိုလို့ရှိရင်တော့စပြီးထိန်းချုပ်တော့မှာ။ပြီးလို့ရှိရင်ကျွန်တော်မြင်လာတော့ဒီ online မှာ active ဖြစ်တဲ့လူတွေ online မှာသတင်းပေးတဲ့လူတွေအဖမ်းခံရလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ကျေးဇူးပါပဲခင်ဗျာကျွန်တော်နောက်မှထပ်ပြီးဆက်သွယ်မေးမြန်းပါဦးမယ်နော်
။ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါ